အရှိတောင်အဆက်နိုင်ငံများအသင်းအာဆီယံအနေနဲ့မြန်မာနိုင်ငံအတွက်ငြိမ်းချမ်းရေးအစည်းအဝေးကိုအပြည့်အဝကောင်းထည်ဖော်နိုင်ရေးတွန်းအားပေးရမယ်လို့စင်ကာပူဝန်ကြီးချုပ်လီရှန်လွန်းကအင်ကာနေ့မှာပြောပါတယ်အာဆီယံအဆင့်မြင့်အစည်းအဝေးတွေမှာမြန်မာနိုင်ငံကစစ်ကောင်းဆောင်တွေကိုတယောက်ခွင့်မပေးတဲ့အာဆီယံရဲ့ရည်တည်ချက်ကိုလည်းဆက်ထိန်းသိမ်းရမယ်လို့သူကပြောတဲ့အကြောင်းစင်ကာပူအခြေစပ် Straits Times သတင်းစာကဖော်ပြပါတယ်ဒီလိုမှမဟုတ်ရင်ကျွန်တော်တို့အပေါ်ယုံကြည်ကိုးစားမှုပြက်ပြားသွားမှာဖြစ်ပြီးအာဆီယံဗဟိုပြုမှုကိုလည်းထိခိုက်လာမှာဖြစ်ကြောင်းဒါ့အပြင်အဖွဲ့ကြီးရဲ့အဓိကမိဖက်နိုင်ငံတွေနဲ့ထိတွေ့မှုတွေညှင့်တင်ဖို့လိုအပ်နေတဲ့အချိန်ကြမှာမိဖက်တွေနဲ့ဆက်ဆံရေးထိခိုက်စေလိမ့်မယ်လို့ဝန်ကြီးချုပ်လီရှန်လွန်းကပြောဆိုကြောင်းဖော်ပြပါတယ်အာဆီယံရဲ့တုံ့ပြန်မှုကလာမယ့်နှစ်တွေမှာအာဆီယံရဲ့ဗဟိုပြုမှုဆက်ရှိနေအောင်မလားဆိုတာဆုံးဖြတ်ပါလိမ့်မယ်ကျွန်တော်တို့ကအာဆီယံဗဟိုပြုဖို့အဆက်မပြတ်ပြောနေပေမဲ့ရည်တည်ချက်လှုပ်ဆောင်ချက်မူဝါဒတွေဒါကိုတသမတ်ထဲထုတ်ဖော်ပြသဖို့လိုပါတယ်လို့လည်းဝန်ကြီးချုပ်လီကပြောပါတယ်ခက်ခဲတဲ့ပြဿနာတွေကိုကင်တွယ်ဖြေရှင်းရမှာအာဆီယံကစည်းစည်းလုံးလုံးရှိဖို့လိုအပ်ကြောင်းပြောဆိုပြီးမြန်မာအရေးကစံနမူနာပြုမဲ့ဥပမာပဲလို့လည်းဝန်ကြီးချုပ်လီကပြောဆိုထားပါတယ်ရှင်